မြန်မာနိုင်ငံနဲ့စစ်တုံးစီစီတက်ပြီးအပီဝေရခက်တဲ့ပြဿနာကိုပါလူအများရက်ရှည်ခက်ခက်ခက်ခက်ရင်ဆိုင်နေရပြီလို့စောင့်ကြည့်နေသူတွေကဆိုပါလေအခုလိုဈေးတက်တာကြောင့်ထုတ်လုပ်မှုဈေးတက်လာပြီးကုန်ဈေးနှုန်းတွေပါလိုက်တက်လာနိုင်တယ်လို့လည်းဒီစောင့်ကြည့်သုံးသပ်သူတွေကထောက်ပြနေပါတယ်အခုလိုရက်စက်တိုက်မချုံဘူးအောင်ဒီစီစီခက်ကြကြတက်ဝေရခက်လာတဲ့နောက်ဆက်တွဲဖြစ်နိုင်တာတွေကိုလူအများဘယ်လိုဆက်ရင်ဆိုင်နေကြပါလဲကျွန်တော်ကပဲမေးထားပါတယ်ခင်ဗျာ
စတုံးစီတွင်းသူတွေအတွက်သတ်မှတ်ဒေါ်လာလဲနှုန်းစစ်ကောင်စီကပြီးခဲ့တဲ့ဘက်ကဖျက်သိမ်းပြီးဒီဓာတ်ဆီဈေးတက်လာနေတာကအခုပတ်တော့ဝယ်ရခက်တဲ့အဆင့်ထိဖြစ်လာပုံကိုအမည်မဖော်လိုတဲ့ရန်ကုန်မြို့နယ်အမျိုးသားတူကအခုလိုပြောပြပါတယ
်။ရန်ကုန်မှာဆိုရင်တော့မနက်အစောပိုင်း၄နာရီကျော်လောက်တည်းအတန်းစီဝယ်ယူနေရတယ်။အာစီရတယ်လို့ထင်ကြားရတဲ့ဆိုင်တွေမှာဆိုရင်ကာရန့်ရှိပြီးရက်ပြီးတော့ညဘက်အထိပေါ့နော်မပြတ်တမ်းစောင့်နေရဖို့လဲမြင်ရ300လောက်တော့ရှိပြောင်းနောက်တစ်ခုကဒီမနက်ကရှုံးသွားတော့အရင်ကကျွန်တော်400လောက်ပေးရတဲ့ခီးကြီးပေါ့နော်တစ်စီးကား1500ကျော်လောက်တက်လာတာကိုတိတိကျကျမြင်ရတယ်နေရ300အတွင်းမှာ
ဒီအခက်အခဲကိုတက်စီပုံစံမျိုးစုံနဲ့ဆက်ရင်ဆိုင်နေကြပုံကိုလည်းနောက်အမည်မဖော်လိုတဲ့ရန်ကုန်မြို့နေသူတူကအခုလိုရှင်းပြပါတယ
်ညကလေးရပေါ့နော်မနေ့ကျရင်မနေ့9နိုင်မှပြီးပဲတက်စီဆိုင်ရှိမှညကလေးရနေပြီးတော့ကားကိုရထားခဲ့တာပေါ့နော်နောက်ပြီးရင်ဒီညမနေ့4နိုင်လောက်မှပြန်လာပြီးတော့မှဒီတက်စီကိုယူတာပေါ့နော်အဲ့ဒီကတော့ကုလရှိအချိန်မျိုးမှာစီရဖို့တရားလို့နေပဲပေါ့နော်အဲ့နောက်တခြားလူတွေဘယ်လိုမျိုးသုံးလဲဆိုတော့ကမနေ့4နိုင်အဆောဤထားပြီးတော့စီတန်းစီတာမျိုးကြီးရှိတယ်ပေါ့နော်အဲသူတို့ဆိုရှင်စီတန်းစီရဲ့ကြာချင်း၄နာရီလောက်ကြာချင်းတန်းစီလာပြီပြောပါတ
ယ်ဒါအပြင်မန္တလေးကအချိန်တွေကိုလည်းအမည်မဖော်လိုတဲ့မြို့နေသူတူကအခုလိုဆိုပါတယ
်မန္တလေးမှာစီပြက်တနာတော်တော်လေးကိုကြီးရပေါ့နော်တခြားမျိုးတွေလိုပဲဒီစီဖြည့်ကျင်နေဆိုရင်အကြာကြီးပဲတန်းစီရတယ်နောက်ပြီးတော့အရင်လိုကိုဖြည့်ကျင်တဲ့အချိန်ကိုဖြည့်လို့မရဘူးစီဆိုင်တွေကသူတို့တတ်မှတ်ထားတဲ့အချိန်တွင်းမှာတတ်မှတ်ထားတဲ့ limit နဲ့ပဲရောင်းပေးရပေါ့နော်ဆိုင်ငယ်တွေဆိုရင်တော့ဒီအပြည့်ဖြည့်လို့ရတယ်ဒါပေမဲ့ဒီအိမ်စီးကားတွေဆိုရင်တော့ဒီအများဆုံး5,000ဘူးဒီကုန်တင်ကားကြီးတွေဆိုရင်အများဆုံး3,000ဘူးပဲပေါ့နော်အဲ့လိုအဲ့လောက်ပဲရောင်းပေးရနောက်နှစ်ခါတန်းစီလို့လည်းမရဘူးတချို့စီဆိုင်တွေကြတော့လည်းအများဆုံး2,000ဘူး3,000ဘူးပဲရောင်းပေးရပေါ့နော်ဟိုတခြားစီတွေထက်လေ95နဲ့ premium ကပို့ပြီးတော့ဝယ်ရတာတော်တော်လေးခက်တယ်ပေါ့နော်စီဆိုင်နဲ့အဲ့ဒါအစောကြီးပြတ်သွားတယ
်ဒီစီစေးတက်လာတဲ့အခက်ခဲနဲ့မှောင်ကိုဖြစ်လာပုံကိုမန္တလေးမြို့နယ်သူကအခုလိုဆက်ပြောပါတယ
်စီဆိုင်တွေကိုကြည့်လိုက်မယ်ဆိုရင်လည်းဒီတန်းစီနေတဲ့အတန်းရှိကြီးပဲတွေ့ရတာပေါ့နော်တခါမှလို့မကြုံဘူးပေါ့တချို့ဆိုင်တွေကျတော့လည်းပိတ်ထားတယ်တချို့ဆိုင်တွေကျတော့လည်းစီရအစောကြီးပြတ်သွားတယ်ပေါ့နော်စီစေးကဒီတိုင်ကီတွေမှာတော့ဖြည့်မယ်ဆိုရင်တော့ဒီ95ဆိုရင်2,900 2,600 2,900ဝန်းကျင်ပေါ့နော် 92 ဆိုရင် 2,600 ပတ်ချလဲပရီမီယံဆိုရင်တော့ 2,400 ပေါ့နော်ပတ်ချလဲဒီဇယ်ဆိုရင်တော့ 2,300 ပတ်ချလဲရှိရပေါ့နော်ဒါပေမဲ့အပြင်မှာလို့ထိုင်အောင်တဲ့စီတဲ့တွေကတော့ဒီ1လီတာကို5,000ပေါ့နော်တချို့အပြင်ပေါက်ဈေးကကြတော့လည်း1လီတာကိုဒီ4,200ရှိရပေါ့။သူကမတန်းစီနိုင်တဲ့သူတွေကြတော့လည်းအဲ့လိုပဲမောက်ကိုဈေးနဲ့ပဲဝယ်သုံးရရပေါ့နော်
။ဒါအပြင်ဒီဇယ်ဈေးဆက်တက်လာတာနဲ့ရိုက်ခတ်နိုင်မှုကိုလည်းရန်ကုန်မြို့နယ်မြို့သားကအခုလိုထောက်ပြပါတယ်
။ဒီဇယ်ဈေးကတစ်ခါလန်ကို18,000နဲ့အပြင်မှာရောင်းနေဝယ်နေရတာကိုကြားသိရတယ်။ဒီဇယ်ဈေးနဲ့ပတ်သက်ပြီးတော့နောက်ဆက်တဲ့အနေနဲ့ဆိုရင်လည်းဒီအသေးစားလက်စားလုပ်ငန်းတွေအပေါ်မှာရိုက်ခတ်မှုကြီးကြီးမားရှိလာတာကိုမြင်ရတယ်ပေါ့နော်။အလုံးသိကြတဲ့အတိုင်းပဲရန်ကုန်ပါဝင်မြို့နယ်တော်များမှာမိမမှန်မှုပေါ့နော်ဒီမိပြတ်တဲ့အချိန်ဒီမှာဆိုရင်ဒီလုပ်ငန်းတွေနဲ့မိဆက်ကိုအားပြုပြီးတော့လက်ပတ်ရတာပေါ့နော်အခုကျတော့မိဆက်နှုတ်ဖို့အတွက်စီရေးကတခုံလို့တက်နေရတယ်လည်းကူအများရဲ့အချိန်ဒီကြောင့်ဒီအသေးစားလက်စားလုပ်ငန်းတွေမှာလည်းရှုံးကန်နေရတာကိုသိသသာမြင်လာရတာပေါ့နော်
မန္တလေးမှာနောက်ဆုံးကြုံရတဲ့ခက်ခဲကိုလည်းမန္တလေးမြို့နယ်သူကအခုလိုဆက်ထောက်ပြပါတယ
်အခုဆိုရင်ဒီအလုပ်ကပြန်လာရင်မနာရဘူးပေါ့နော်ဘယ်ဆိုင်မှာအမြန်စီရမလဲလို့စီတော့လိုက်ရှာပြီးလိုက်တန်းစီရရပေါ့နော်ဒီမှာမိရလည်းခဏခဏပြက်တယ်နောက်ပြီးစီဈေးတွေကအစီတွေကလည်းဝယ်ရခက်တဲ့အခါမှာတော်တော်လေးကိုအခက်ခဲဖြစ်တယ်ပေါ့နော်ဒီတချို့လုပ်ငန်းတွေဆိုရင်နားတောင်ထားရတယ်ပေါ့နော်ဒီကုန်တင်သမားတွေကုန်တင်ကားသမားမောင်းတဲ့သူတွေဆိုရင်ပေါ့နော်တချို့ဆိုင်တွေကျတော့လည်းဒီအရင်လိုမီးဆက်လည်းမပေါင်းနိုင်တော့ဘူးပေါ့နော်ဒီမီးဒီလုံးလေးနဲ့ပဲလက်ပတ်နေရတယ်ပေါ့
ဒါပေမဲ့ဒီရိုက်ခတ်မှုကြီးလာနေတာကိုရင်ဆိုင်ဖို့တော့ရန်ကုန်မြို့နယ်မြို့သားကအခုလိုဆက်ထောက်ပြခဲ့ပါတယ
်နောက်ဆုံးနေ့နဲ့ချုပ်ပြောရမယ်ဆိုရင်တော့ကာလကြာလာတဲ့မြန်စီစီစမ်တန်တက်တာရဲ့အဲစီဝဲယူနိုင်မှုရှားပါတဲ့အချိန်တွေကြောင့်ပြည်သူတွေဝန်ထမ်းတွေအဖို့ကတော့ဖက်ဖက်ကနေပို့ပြီးတော့ရိုက်ခတ်မှုတွေများလာမယ်လို့တော့မြင်မိပါတယ်ခင်ဗျာ
တကယ်တော့ဒီစီစေးတဲ့ခရက်ကိုမဖြည့်ရှင်းနိုင်ရင်တော့စီးပွားလူမှုကြီးရဲ့အများကြီးဆက်ပြီးကြီးလာနိုင်တယ်လို့လည်းသုံးသပ်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ